မာသဘာဝဓာတ်ငွေအများအပြားထွက်ပြီးမြစ်ချောင်းတွေပေါများပြီးမြတ်စစ်ဓာတ်အားသုံးဆွဲမှုမှာပြဿနာရှိနေတဲ့အတွက်အခြားဒေသတွေနဲ့မီတာကပိုပေးနေရပါလေ။ရခိုင်ပြည်နယ်ဟာအမျိုးသားလျှက်စစ်ဓာတ်အားလိုင်းစနစ်ထဲမှာမပါဝင်ပေတတိယတခြားဖြစ်နေတာကြောင့်မြို့နယ်28နယ်ကဓာတ်အားပေးဆက်တရားမှသုံးဖို့အတွက်ဒီစည်းစီဂါလန်3ဘင်းခွဲကျော်နှစ်စဉ်တင်ပို့နေရတယ်လို့အမှတ်နှစ်တရားစစ်စွာအားဝင်ကြီးမလန်ဆလျက်နေကပြည်သူ့လွှတ်တော်မှာပြောတော်ပါတယ်။ဒီနေ့နှစ်နာရီသာဓာအားရတဲ့မြို့နယ်73ခုရှိပြီးရခိုင်ပြည်နယ်ကိုလျှက်စစ်ဓာအားပေးတာကြောင့်အစိုးရမှကြက်ငွေတန်း450ကျော်မနစ်ကအရှုံးပေါ်တယ်လို့ဆိုပါတယ်။ဒါပေမဲ့ရခိုင်ကမ်းလွန်ကထွက်တဲ့သဘာဝဓာငွေကတော့ရခိုင်ပြည်နယ်အတွက်သုံးဖို့မရည်ရွယ်ကြောင်းအမှတ်နှစ်ကျဆင်းစွာဝင်ကြီးကအမျိုးသားလွှတ်တော်မှာစက်တင်ဘာလ19ရက်နေ့ကတွေ့ဝိုက်ပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းလျှက်စစ်တားသုံးဆွဲရေးအတွက်တဖေးချောင်းအန်း၄မြို့နယ်စိုင်းတင်ရေအားလျှက်စစ်စီမံကိန်းတွေကိုလေလာဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီနှစ်ရှည်စီမံကိန်းတွေရဲ့ပတ်ဝန်းကျင်အကျိုးသက်ရောက်မှုလေလာချက်ကိုပြည်သူလူထုသိရအောင်ထုတ်ပြန်ကြေညာမယ်လို့လည်းဆိုပါတယ်။
ရခိုင်ပြည်နယ်ကရေအားလျှက်စစ်စီမံကိန်း၄ခုထဲမှာအလားအလာရှိဆုံးဟာတထေးချောင်းရေအားလျှက်စစ်ဖြစ်ပါတယ်။တန်တွဲရှိပဲ12မိုင်အကွာမှာတည်ရှိပြီးရှေ့နှစ်2012မှာပြီးစီးလိမ့်မယ်လို့မျှော်လင့်နေကြပါတယ်။2005မှာစီမံကိန်းကိုစတင်ပြင်ဆင်ပြီး2009အောက်တိုဘာလမှာဒေါ်လာတန်း60ချေဖို့အိန္ဒိယကသဘောတူခဲ့တာကြောင့်အကောင့်ထည့်ဖော်နိုင်တာဖြစ်ပါတယ်။အလျားပိန်2000ကျော်အမြင့်ပိန်300ရှိတဲ့တထေးချောင်းရေကာတာဟာမီဂါဝတ်100ကျော်ထုတ်လုပ်နိုင်မှာဖြစ်လို့ရခိုင်ပြည်နယ်တောင်ပိုင်းတစ်ခုလုံးကိုလျှက်စစ်တအားပေးနိုင်လိမ့်မယ်လို့ဆိုပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေဒုဗိုလ်ချုပ်မှူးကြီးမောင်အေးဝင်းကြီးချုပ်တာဝန်ယူခဲ့တဲ့ဦးသိန်းစိန်စတဲ့ပုံကိုယ်တွေတွားရောက်စစ်ဆေးတဲ့စီမံကိန်းဖြစ်ပါတယ်။တန်တွဲချောင်းနဲ့ကျင်းတလီချောင်းမှလည်းရေအားလျှက်စစ်စောက်ဖို့ရည်ရွယ်တာကိုအစိုးရသတင်းစာမှာ2004ဒီဇင်ဘာလ3ရက်ကဖော်ပြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေကိုလျှက်စစ်တအားပေးဖို့ဆိုင်တင်ရာလျှက်စစ်ကိုတိစောက်ဖို့အစီအစဉ်ရှိကြောင်း2009 January လကဝင်းကြီးချုပ်ဦးသိန်းစိန်ပြောတာကိုမြမအလင်းမှာဖော်ပြပါတယ်။ဆိုင်တင်ရာလျှက်စစ်ကိုတရုတ်ဓာတ်တန်ကုမ္ပဏီမြမရွှေတောင်ကုမ္ပဏီနဲ့အမှတ်၁လျှက်စစ်စွမ်းအင်ဝင်းကြီးဌာနကတာဝန်ယူဆောင်ရွက်မယ်လို့ဒီနှစ် January လ20ရက်နေ့တုန်းမြမအလင်းမှာဖော်ပြပါတယ်။ဆိုင်တင်ရာလျှက်စစ်ဟာဘူရီတောင်အရှိပဲ10မိုင်ကွာဆိုင်တင်ချောင်းမှာတည်ရှိပါတယ်။ဒါအားကွန်ဆက်ကမီဂါဝတ်ထုတ်လုပ်ဖို့ရည်ရွယ်ပါတယ်။ဥနုအစိုးရလက်ထက်ကလေးကကြံစည်ခဲ့တဲ့စီမံကိန်းအဖြစ်လူသိများပါတယ်
။ဥနုအစိုးရလက်ထက်ပြည်တော်သားစီမံကိန်းရေးဆွဲတဲ့ American KTA ကုမ္ပဏီက1956မှာစိုင်းတင်ချောင်းလေးလာရေးလုပ်ခဲ့ပေမဲ့တဘုံလှုပ်ရှားတဲ့နယ်မြေဖြစ်လို့စီမံကိန်းရပ်ဆိုင်လိုက်ရပါတယ်။ရခိုင်ပြည်သူလူထုကမျှော်လင့်တောင်းတနေတဲ့လျှက်စစ်ထုတ်လုပ်ရေးဖြစ်တယ်လို့အောက်တိုဘာ9ရက်ထုတ်နေရင်စရာစာဆောင်မှာဖော်ပြပါတယ်။စိုင်းတင်စီမံကိန်းအတွက်အမှတ်၁လျှက်စစ်စွမ်းအားဝင်ကြီးဌာနနဲ့အနာဂတ်စွမ်းအင်မြန်မာကုမ္ပဏီတို့နားလည်မှုစာချုပ်လွှာလက်မှတ်ထိုးထားပေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုရယူမယ်လို့ဝင်းကြီးဦးစော်မင်းကဆိုပါတယ်။ဒါပေမဲ့စိုင်းတင်ရေးအားလျှက်စစ်ဟာဒီဇိုင်းဆွဲတဲ့အဆင့်သာရှိနေသေးကြောင်းကိုလည်းလွှတ်တော်မှဖြေကြားသွားတာကြောင့်အကောင့်ထည့်ပေါ်ဖို့အလန်းဝင်နေပါတယ်
။ရခိုင်ပြည်နယ်ရေအားလျှက်စစ်စီမံကိန်းတွေထဲမှာ၄မြို့ရေအားလျှက်စစ်ဟာမီဂါဝတ်900ရှိမှမူအကြီးဆုံးဖြစ်ပါလိမ့်မယ်။မိုင်160ကျော်ရှည်လျားတဲ့၄မြို့မြင့်ဟာချင်းပြည်နယ်မတူပီမှာမြစ်ပြတ်ခံပြီးပေါက်တော့မြို့နယ်မှာကလဒန်မြစ်ထဲစီးဝင်သွားပါတယ်။ရစီဒါအပြတနာရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက၄မြို့ရေအားလျှက်စစ်ကိုအရင်ဆုံးစိတ်ဝင်စားတာဖြစ်ပေမဲ့အကောင့်တွေဖော်ရမှာတွေ့ရပါဘူး။နောက်မှဒေါ်လာတန်းတထောင်ကျော်ရင်းနှီးပြီးမီဂါဝတ်900နဲ့60စီရှိတဲ့၄မြို့ရေအားလျှက်စစ်နှစ်ခုကိုတရုတ်ဓာတ်တန်ကုမ္ပဏီနဲ့မြန်မာရွှေတောင်ကုမ္ပဏီတို့ပူးတွဲတည်ဆောက်မဲ့အကြောင်းဇန်နဝါရီလနောက်ပိုင်းကအစိုးရသတင်းစာတွေမှာပေါ်ပြပါတယ်။လေးမျိုးရေအားလျှက်စစ်ကထွက်မဲ့လျှက်စစ်တအားကိုကြောက်တော်စစ်တွေမြောက်ဦးမင်းပြပေါက်တော်ဘူးတီတော်နဲ့မောင်တော်မျိုးတွေကိုဖြန့်ဝေဖို့ရာထားတယ်လို့အမှတ်နဲ့လျှက်စစ်စွမ်းအင်ဝင်းကြီးကလွှတ်တော်မှာဖြေကြားသွားပါတယ်။အမျိုးမြောက်ဖက်အန်းချောင်းမှာမီဂါဝတ်30ရေအားလျှက်စစ်တိစောက်ပြီးရခိုင်ပြည်နယ်အလဲပိုင်းကိုမီးပေးဖို့ရည်ရွယ်ပါတယ်။ဒါပေမဲ့လွှတ်တော်အမေးအဖြေကိုကြည့်ရင်တထေးချောင်းကလွဲပြီးကြမ်းရေအားလျှက်စစ်တွေအကောင့်တွေပေါ်ဖို့နှစ်အတော်ကြာအောင်မယ်ဆိုတာသိနိုင်ပါလေခင်ဗျာ